ကမ္ဘောဒီးယားနိုင်ငံမှာအစိုးရကနှံ့ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုမချေနှက်ချတဲ့တိုက်ခိုက်တွေတနင်္ဂနွေနေ့ကကန့်ကွက်ဆန္ဒပြရာကသူတို့တန်ယုံပြစ်ခတ်တွေဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့လမ်းပေါ်မှာရုံရင်းဆန်ခတ်ဖြစ်ပွားရာကဆန္ဒပြသူတို့ဥကောင်းမှာတနက်တိမ်မှန်သိဆုံးခဲ့ကြောင်းလဲလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လထဲမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့တရားဝင်ရလဒ်တွေအရအာဏာရပါတီကလွတ်တော်ရင်းအမတ်နေရာတွေရောသွားခဲ့ပေမဲ့နှစ်ပေါင်းများစွာအာဏာရထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ပြန်လည်အနံ့ရလာခဲ့အာဏာရလာခဲ့ရာကနိုင်ငံရေးတင်းမာမှုတွေလည်းကြီးထွားလာနေတာပါ။တိုက်ခန်ကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP ကတော့ရွေးကောက်ပွဲမှာမတမာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆွဆွပြီးရွေးကောက်ပွဲရလဒ်ကိုလက်မခံပါဘူး။ဖနိုမင်မြို့တော်ကလူမျိုးရေးပန်းချီမှာလူပေါင်း1000လောက်ပါဝင်ခဲ့ကြတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲမှာတော့အတိုက်ခံ CNRP ပါတီရဲ့ခေါင်းဆောင်ဆမ်ရင်စီမင်ငွန်းစကားပြောခဲ့ပြီးငြင်းငြင်းချမ်းချမ်းနဲ့စတင်ခဲ့တာပါ။ဆန္ဒပြသူတွေကတော့သူတို့ရဲ့ဆန္ဒမဲတွေအခိုးခံရတာကြောင့်အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်။နောက်ပိုင်းမြို့တော်ရဲ့တခြားနေရာတွေကိုဆန္ဒပြသူတွေချီတက်ရမှာတော့လုံခြုံရေးတပ်ဖွဲ့တွေပိတ်ဆို့ထားတဲ့လမ်းပေါ်ကအတားအဆီးတွေကိုဖယ်ရှားဖို့ကြိုးစားချိန်မှာရဲတွေကမြေရုံဘုံတွေမိခိုးဘုံတွေမိသက်ပိုက်တွေနဲ့ရှင်းလင်းရာကပြစ်ခတ်တွေပေါ်ပေါက်လာခဲ့တာလည်းဖြစ်ပါတယ်။